ဒုတိယသမရာဦးဟန်နရီဘန်ထီယူနဲ့သူမိသားစုဝင်တွေနောက်သူနဲ့အနီးကပ်ထိတွေ့မှုရှိသူအလုံးစုစုပေါင်းလူ30ကိုတက်ခွဲနမူနာယူပြီးကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှဖြစ်တယ်လို့သမရာယုံပြောခွင့်ရဦးစောထီကပြောပါတယ်ခရီးယန်တရားဟောဆရာတူမှာ COVID-19 ရောဂါတွေ့ရပြီးတဲ့နောက်အဲ့ဒီခရီးယန်တရားဟောဆရာနဲ့ဒုသမရာဦးဘန်ထီယူတို့တွေ့ဆုံတဲ့ဓပုံတွေပေါ်ထွက်လာတဲ့နောက်ဒုသမရာရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေထွက်ပေါ်လာပါတယ်ဒါပေမဲ့ဒီဓာတ်ပုံတွေဟာ February 9ရက်နေ့တုန်းကရိုက်ထားတဲ့ပုံတွေဖြစ်ပြီးမြန်မာနိုင်ငံမှာအစောဆုံး virus ကူးစက်မှုရှိခဲ့တာကမလ23ရက်နေ့ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရကနေပြည်တော်သတင်းတောက်တွေကိုပြန်ကြားခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းဒုသမ္မတနဲ့တရားဟောဆရာတို့တွေ့ဆုံတာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းလူလူကြားမှာစိုးရိမ်မှုတွေမြင့်တက်လာတာကြောင့်ရှင်းရှင်းလင်းလင်းဖြစ်အောင်လို့ဒုသမ္မတနဲ့သူမိသားစုဝင်တွေသူနဲ့ထိတွေ့ခဲ့သူအလုံးစုစုပေါင်း30ကိုတက်ခွဲနမူနာယူစစ်ဆေးမှဖြစ်တယ်လို့ဦးစောထေးကရှင်းလင်းထားပါတယ်။နိုင်ငံတော်ကြီးကဲရီကျမ်းမာရေးတွေနေအဝင်ထွက်တွေတွေ့ဆုံမှုကိုလည်းကျမ်းမာရေးလမ်းညွှန်ချက်တွေနဲ့အညီကြက်မှတ်ဆောင်ရွက်နေတယ်လို့လည်းဦးစောထေးကတုံ့ပြန်ပါတယ်ဒုတိယသမ္မတဦးဟန်နရီဘန်ထီယူကိုတီးခြားခွဲစောင့်ကြည့်မှုလုံမလုံ VOA ကမေးမြန်းကြည့်တဲ့အခါမှာတီးခြားခွဲထားတာမျိုးတော့မရှိဘူးလို့ဦးစောထေးကပြောပါတယ်ရန်ကုန်တိုင်းမြန်ခုမြို့နယ်ကခရီးရန်ဘာသာရေးဟောပြောပွဲတစ်ခုမှာအဲ့ဒီတရားဟောဆရာနဲ့အတူရှိခဲ့တဲ့လူတချို့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တက်ခွဲဆန်းသတ်မှုအဖြေထွက်ခဲ့ပါတယ်အဲ့ဒီတရားဟောဆရာကိုရောစီစဉ်သူကိုပါတဘာဝပြည်အနေနဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ရန်ကုန်တိုင်းအစိုးရကအမှုဖွင့်အရေးယူထားပါတယ်ရှင်